အစိုးရစစ်တပ်နဲ့ရခိုင်လက်နက်ကန်တပ်ဖွဲ့ AA တို့ကြားစစ်ရေးတင်းမာမှုတွေကြောင့်နေရက်ကနေတင်းဆောင်ထွက်ပြေးနေကြရတဲ့ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်စီတောင်ရွာသားတချို့နေရက်ကိုစတင်ပြန်နေကြပေမဲ့လည်းစိုးရိမ်စိတ်ကြောင့်အားလုံးမပြန်ရဲကြသေးဘူးလို့ဒေသခံတွေကပြောပါတယ်။နေရက်စွန့်ခွာပြီးစစ်ရှောင်နေရတဲ့အတွက်အိမ်တွင်းပျက်စီးမှုတွေများပြားတယ်လို့လည်းဆိုကြပါတယ်။ VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ဆက်သွယ်မင်းမြန်သတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါဘူရီတောင်မြို့နယ်စီတောင်ရွာမှာမကြသေးခင်ကကျေးရွာတွင်လက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်တိုက်ခိုက်တာကြုံခဲ့ရပြီးနောက်ဒေသခံရွာသားများပြားနေအိမ်ကနေထွက်ပြေးသိမ်းရှောင်ခဲ့ကြရတာပါအခုသတင်းနှစ်ပတ်လောက်ကြာမှာရွာသားတို့ကျေးရွာကိုပြန်လာကြပြီမဲ့အများစုကတော့မပြန်ရဲကြသေးဘူးလို့စီတောင်ရွာသားကိုအောင်စိုးကပြောပါတယ
်ဒီမှာကျမလို့လက်နက်ကြီးလက်နက်ငယ်တွေနဲ့ချုပ်ပြီးရွာသားတွေလည်းလေးမအုပ်ပြေးထွက်ပါတယ်ဒါရတဲ့သူတွေလည်းရှိတယ်ဒီလိုဆိုတော့ကျွန်တော်တို့ရွာသားတွေကရွာထဲမှာမနေဝဲထွက်ပြေးကြတယ်လေနီးစရာရွာတွေအောက်ကိုရတဲ့ရွာတွေကိုထွက်ပြေးကြတယ်အခုကျတော့ကျွန်တော်တို့ဒီရွာမှာမနေမဖြစ်ဘူးသူတို့တိုင်းနဲ့ကျွန်တော်တို့ဖြေရှင်နဲ့ဒေဆိုပြီးအရေးဆွမ်းကြည့်နေရတာပါအကုန်လုံးတော့မရောက်သေးဘူးခင်ဗျာဆေးပုံတပုံလောက်ပဲရောက်သေးတယ
်မလတ်23ရက်နေ့တုန်းကမြန်မာသမ္မတော်ကနေလက်နက်ကြီးလက်နက်ငယ်တွေနဲ့ပြစ်ခတ်မှုကြောင့်ရွာသား5ဦးသေဆုံးပြီးအများပြားတန်ရာရရှိခဲ့တယ်လို့လူကြီးတစ်ထောင်ကျော်စစ်ပီးတိမ်းရှောင်နေရတယ်လို့သူကဆိုပါတယ်အခုရွာပြန်ရောက်ချိန်မှာလည်းနေအိမ်တွေပျက်စီးနေတာနဲ့ကြုံနေရတယ်လို့ကိုအောင်စိုးကပြောပါတယ်
အဲ့ဒီကိုထောက်ထားတာတို့ရှိတယ်ဝက်တွေသဲဆတာတို့ရှိပါတယ်ပြည့်စစ်တွေကိုပြုံပေးတာဖျက်ချတာတို့မင်းရှုပ်ပြစ်ခတ်တဲ့နေရာတွေလည်းရှိပါတယ်ကျွန်တော်မှဆိုလို့ရှိရင်ဒီမှာဘာတစ်ခုမှမကြံဘူးခလေးဝက်တဲ့အဝဲဆော့တကားရောအိုးတွေခွက်တွေကိုအကုန်လုံးပဲဖျက်ဆီးပြစ်ခတ်တာတွေရှိပါတယ
်ဆိတ်ရှံဥယျာဉ်2300ကျော်ရှိတဲ့စီတီတောင်ကျေးရွာမှာတော့ယောက်ျားတို့ချို့တာနေရပြန်ကြတယ်လို့ကျေးရွာအုပ်ချုပ်ရေးမှူးဦးကျော်သန်းကပြောပါတယ်အလားတူရတိတောင်မြို့နယ်စင်ခုံးတန်ကျေးရွာဘက်မှာလည်းစီတောင်နဲ့အနီးဝန်းကျင်ကရွာသား1200ကျော်စစ်ပီးသိမ်းချောင်ရောက်ရှိနေကြတာပါလက်ရှိစစ်ချောင်တွေရဲ့စားတောက်နေထိုင်ရေးအခြေအနေကိုတော့ကျေးရွာစီဥပဇောကအခုလိုပြောပါတယ
်ကျွန်တော်တို့မှာလူမျိုးရဲ့ဆွေးဆွေးတွေကဝင်ဖောက်ပန်းကြတယ်နောက်ပြီးတော့ကျွန်တော်တို့အိုက်ရှာစီကိုနိုင်ငံတကာကြိုက်ရှင်နေပေါ့ကျွန်တော်တို့စီကားတော့ကျွန်တော်စားရတာပဲတော့ဟာကျွန်တော်ကလည်းသို့တော်လည်းဟိုရေးတောက်ရေးတို့ကတော့ယူတာနည်းနည်းတော့အဲ့ဖြစ်ရှိတယ်
စီတောင်ကြီးရွာသားတွေအနေနဲ့နေရပြန်လို့ကြောင်းပြီးခဲ့တဲ့စနေနေ့ကမြို့နယ်အုပ်ချုပ်ရေးမှူးဌာနလိတ်မှုပြီးတော့ပြေးပို့ထားပေမဲ့လည်းတစုံတရာအကြောင်းပြတာမျိုးမရှိခဲ့ပေမဲ့စကြံမတိုင်းခင်တချို့တလီရွာပြန်လာတာလို့စိတ်ရှောင်တဲ့သွေးဆုံခဲ့တဲ့အမျိုးသားလှုပ်တော်ကိုယ်စားလှယ်ဦးမောင်ကျော်ဆန်ကပြောပါတယ်။ရခိုင်ပြည်နယ်မှာသမရုံနဲ့အေအီတို့တိုက်ပွဲဖြစ်စဉ်တွင်ဒေသခံရွာသား26000ကျော်စစ်ပီးသိမ်းရှောင်နေရဆဲလဲဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်းမှာမြန်မာသမရုံနဲ့ရခိုင်သမရုံအေအီတို့ကြားစီရီပရိပခတ်တွေတင်းမာနေဆဲဖြစ်တယ်လို့အရသားတွေနေထိုင်ရာကြေးရွာထဲမှာပါပြစ်ခတ်တိုက်ခိုက်မှုတွေတိုးလာနေတာပါမလ29ရက်နေ့ကမြောက်ဦးမြို့နယ်အောက်တကန်ရွာတွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုမှာအရသား2ဦးသေဆုံးပြီး9ဦးတန်ရရရှိခဲ့တယ်လို့ရွာသားတချို့ကလည်းသတ်မတော်ကနေဖမ်းဆီးသွားခဲ့ပါတယ်မလ16ရက်နေ့နဲ့17ရက်နေ့ကမြောက်ဦးမြို့တွင်ဖြစ်ခတ်မှုမှာလည်းအရသား10ဦးကျော်ထိခိုက်တန်ရရရှိခဲ့ပါတယ်ရွာတွင်တိုက်ပွဲဖြစ်ပွားတာမရှိဘဲသတ်မတော်ကနေပြစ်ခတ်ခဲ့တယ်လို့ရွာသားတွေကပြောဆိုနေတယ်လို့သမ္မတော်ဘက်ကတော့ရခိုင်သမ္မတော်အေအေနဲ့စိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပြီးအရသားတွေကိုပြစ်မှတ်ထားစားချိုက်တာမရှိဘူးလို့ဆိုပါတယ်။တချိန်တည်းမှာပဲရခိုင်သမ္မတော်နဲ့ပတ်သက်တဲ့ဆိုပြီးသမ္မတော်ကဖမ်းဆီးထားတဲ့ချင်းမြင့်နယ်ပလဝမြို့နယ်ကရှင်းလင်းဝကြေးရွာသား၃ဦးကိုဒီကနေ့ပလဝမြို့နယ်တရားရုံးမှာရုံးတင်စစ်ဆေးနေတယ်လို့ဒေသခံလူကပြောပါတယ
်။အခုကဒီတရားရုံးမှာဒီရုံးထုတ်တဲ့ရခိုင်လူငယ်၃ဦးကိုလေတရားရုံးမှာဒီနေ့နဲ့နှစ်နာရီအချိန်မှာအကုန်လုံးတကားဖိတ်ပြီးတော့တရှင်းတယ်လို့သိရတယ
်။သမ္မတော်နဲ့အေအေတို့စီရေးသိမ်းမှနေမှုတွင်ဘူရီတောင်ရတိတ်တောင်ကြောက်တော်ပလဝအစရှိတဲ့ကြေးရွာသား20ကျော်ဟာမတရားသေးဆက်သွယ်မှုပုံမှန်18တဲ့နဲ့တရားစွဲဆိုခံစားရတာပါ။အမျိုးသားပြန်လည်သိမြရေးနဲ့ငင်းချမ်းရေးပူဇာနာ NRPC နဲ့ NC လက်မှတ်ရေးသားချင်းမရှိသေးတဲ့ AA ပါဝင်တိုင်းသာလက်နက်ကန်ရှစ်ဖွဲ့တို့ပြီးကြတဲ့လကတွေ့ဆုံဆွေးနွေးခဲ့ရမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကိုရှင်းချဖို့အတွက်ဆက်လက်ဆွေးနွေးကြဖို့သဘောတူညီခဲ့ကြပြီးမြဲဒေသတွင်းမှာတိုက်ပွဲတွေမရပ်တနိုင်သေးပါဘူးရခိုင်ပြည်နယ်တွင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့အဖြူရောင်နေမြေမှာလက်နက်ကန်တွေအခြေချလို့လုံခြုံရေးအစိုးရကဆောင်ရွက်နေတာဖြစ်တယ်လို့ NRPC ဘက်ကပြောဆိုခဲ့တယ်လို့ရခိုင်ပြည်နယ်မှာရခိုင်တမတော်ခြေချရေးဟာရခိုင်မျိုးရဖွဲ့ချုပ် ULA ရဲ့ရင်မှန်းချက်ဖြစ်ကြောင်းအေအေဘက်ကပြောဆိုခဲ့ပါတယ်ခင်ဗျာ။